Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ UN မြန်မာပိုင်းအစီအစဉ်2018ခုနှစ်အောက်တိုဘာလ13ရက်တောက်တာနေ့ညနေ6:00-9:00အစီအစဉ်တွေကိုဒိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာပါရှင်။ကျွန်မကခင်ဗျာတက်ပါ။ဒီညနေပိုင်းသတင်းတွေကိုကိုရန်နိုင်နဲ့အတူတင်ပြပေးပါပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုဖျက်သိမ်းဖို့အတွက်သူကြေညာထားတဲ့အချိန်လောက်တော့မယ်ဆိုမှရှိတော့ပါဘူး။ရခိုင်ရေးဆွေးနွေးဖို့အတွက်ကုလသမဂ္ဂရဲ့နိုင်ငံရေးအားလက်ထောက်အတွင်းမှုချုပ်ဟာဒီကနေ့မြန်မာနိုင်ငံကိုရောက်ရှိမှာပါ။ဗီယက်နမ်နိုင်ငံမှာတော့ရေးပေးကြောင်တည်ဆုံးသူဟာ54ဦးကျော်သွားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမရှားပါဘူး
။ကောင်းပါပြီရှင်။ထိတ်တန့်ရောက်သတင်းတွေပြီးနာဆင်ရမှာကတော့ဒီရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေရဲ့အခြေအနေ
His biggest problem right now is that the national media does not like him. The Republican Party, by and large,
သူ့အတွက်ဒီမှာဆုံးပြဿနာကအဓိကမီဒီယာကြီးတွေသူ့ကိုမကြိုက်ကြတဲ့အကြောင်း Republican Party နဲ့အ ਨੇ နဲ့အများဆိုသလိုဩဇာကြီးမှသူတွေကသူ့ကိုမကြိုက်ကြတဲ့အကြောင်းသမ္မတ Trump ပေါ်အမြင်နဲ့ပတ်သက်လို့ Republican မဟာဗျူဟာဆိုင်ရာအကြံပေး John Fiery ပြောသွားတာပါ။ပြည်စုံကိုသတင်းနဲ့ပြီးမှကြားကြပါမယ်။ဒါ့အပြင်ထိုင်းမရင်မြတ်ကြီးနှစ်ရဆန့်သွားတဲ့တနည်းပြည်တဲ့နှစ်မှာထိုင်းရောက်မြန်မာတွေအပါအဝင်နိုင်ငံတော်အထိမ်းအမပွဲတွေကျင်းပတဲ့အကြောင်းကိုပါနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကို Talking မြို့သက်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်ရဲ့အနိကမဟာမိတ်နိုင်ငံတချို့နဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရအဖွဲ့တွေကအဖွဲ့ဝင်တချို့တွန်းအားပေးမှုတွေရှိလာခဲ့တဲ့နောက်ပိုင်းမှာသမ္မတထရမ့်ဟာတက်တန်းနှစ်နှစ်ရှိပြီဖြစ်တဲ့အီရန်နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကိုဖျက်သိမ်းမယ်ဆိုပြီးသူကြေညာထားတဲ့အတိုင်းလုပ်တော့မယ်ပုံမရှိတော့ပါဘူး။ယေဘူးအားဖြင့်အီရန်နဲ့ပတ်သက်ပြီးပိုးပြီးထိတ်တဲ့ရင်ဆိုင်ရေးမဟာဗျူဟာတွေကိုတော့ပြောဆိုနေသေးပါ။အီရန်အတွက်ချမှတ်မဲ့မဟာဗျူဟာအတွက်သမ္မတထရမ့်ဟာသူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့တိုင်ပင်ခဲ့ပြီးအတည်ပြုလိုက်တယ်လို့တောက်ကြနေမနေ့ပိုင်းမှာသမ္မတအင်ဗျူကထင်ညာပါတယ်။သမ္မတထရမ့်မှာအီရန်ပေါ်အရေးယူတန်ခတ်မှုပြန်ပြီးချဖို့လွှတ်တော်ကိုတိုက်တွန်းမှာမဟုတ်တယ်လို့ GCOPA လို့ခေါ်တဲ့အပြည့်အဝပူးတွက်ဆောင်တဲ့စီမံကိန်းကိုလည်းအတည်ပြုနိုင်မှာမရှိဘူးလို့လွှတ်တော်အမတ်တွေကပြောပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးသမ္မတထရမ့်က
It's a very bad deal. I'm not saying anything different tonight that I have been saying for 2 years. It's a horrible.
ဒါဟာတိတ်ကိုဆုတ်ရတဲ့သဘောတူညီချက်ဖြစ်ပြီးတကယ်ဆိုကျွန်တော်တို့စီမားတကယ်ကြီးမားတဲ့အင်အားရှိနေခြင်းမှာအားနည်းတာကိုပြောက်ရတာမို့ဒါဟာကျွန်တော်တို့နိုင်ငံအတွက်တိတ်ကိုဆုတ်ရတဲ့ဖြစ်ရမျိုးဖြစ်ကြောင်းသမ္မတထရမ့်ကပြောကြားခဲ့တာပါ။ထရမ့်ရဲ့အီရန်ဆိုင်ရာမူဝါဒဟာအီရန်အစိုးရရဲ့ချင်းချောက်မှုနဲ့ရန်လိုမှုအထူးသဖြင့်အကြမ်းဖက်ဝါဒနဲ့စစ်သွေးကြောက်ကိုသူ့ရဲ့ပံ့ပိုးနေမှုတွေကိုခြေဖြတ်ဖို့အတွက်ဦးတည်တာဖြစ်ပါတယ်။ရွေးချက်ကတော့အီရန်ရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုတွေလုံနေတဲ့လမ်းကြောင်းအလုံးပိတ်ဆို့ဖို့ဖြစ်ကြောင်းသမ္မတအင်ဗျူရာရှိတွေကပြောပါတယ်။တကယ်လို့မျောလင့်ထားတယ်လို့သမ္မတကဒီသဘောတူညီချက်အတိမပြော့မပြုတ်တော့ဘူးလို့ကြေညာရင်လဲအီရန်ကိုအမေရိကန်ကအရေးယူတန်းခတ်မှုပြန်ချတဲ့မသိလွတ်တော်ကနေရပ်ပေါင်း60အတွင်းဆုံးဖြတ်ရမှာဖြစ်ပါတယ်
။တာလီဘန်တွေက9နှစ်ကြာဖမ်းဆီးထားတာကနေပြန်လဲလွတ်မြောက်ခဲ့တဲ့အမေရိကန်နဲ့ကနေဒါနိုင်ငံသားမိသားစုဟာပါကစ္စတန်နိုင်ငံကနေဗြိတိန်နိုင်ငံကိုဒီကနေ့တောက်ကြနေမှာထွက်ခွာသွားပြီဖြစ်ပါတယ်။အမေရိကန်ထောက်လိုင်းရေးစီကရတဲ့သတင်းကနေပါကစ္စတန်တပ်ဖွဲ့တွေကအမေရိကန်နိုင်ငံသားကေတလင်ကိုမန်နဲ့သူမရဲ့ခင်မွန်ကနေဒါနိုင်ငံသားဂျော့ရှုဘောလ်တို့ကိုအာဖဂန်နယ်သက်နာကခေါ်ရမ်လူမျိုးစုတွေရဲ့ဒေသကနေပြန်ပြီးတော့ကယ်တင်ခဲ့တာဖြစ်ပါတယ်။ကိုမန်နဲ့ဘောလ်တို့ဟာ2012ခုနှစ်ကအာဖဂန်နစ္စတန်နိုင်ငံမှာလည်းတွာလာနေတော့ပျောက်သွားခဲ့တာဖြစ်ပြီးတော့အဲ့မှာရှိတဲ့တာလီဘန်တွေကသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တာလီဘန်ဒီနဲ့ဆက်ဆက်မှုရှိတဲ့ဟက်ကနီကွန်ရဲ့လက်ထဲကနေအဲ့မိသားစုကိုပြန်လည်လွတ်မြောက်လာအောင်လှုံ့ဆော်ခဲ့တဲ့အပေါ်မှာချီးကျူးလိုက်ပြီးတော့ဒါဟာအမေရိကန်နဲ့ပါကစ္စတန်ဆက်ဆံရေးမှာအပြူသဘောဆောင်တဲ့တိုးတက်မှုဖြစ်တယ်လို့ပြောလိုက်ပါတယ်။ပါကစ္စတန်အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုကဒေသတွေမှာလုံခြုံမှုရှိလာအောင်ပါကစ္စတန်အစိုးရအနေနဲ့ဒီတက်မကလှုံ့ဆော်သွားဖို့အမေရိကန်ရဲ့ဆန္ဒအတိုင်းအကောင့်ထဲပေါ်လှုံ့ဆော်လိုက်တဲ့လက္ခဏာဖြစ်တယ်လို့သမ္မတထရမ့်ရဲ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာ။
American ပြည်တော်စုဟာကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO အဖွဲ့ကြီးကလည်းသူတို့ဖွဲ့ဟာ Israel ဆန့်ကျင်ဗက်လိုက်မှုရှိတယ်လို့ဆက်ဆွဲပြီးနှုတ်ထွက်လိုက်ပါတယ်။ American ဒီလိုကြေညာပြီးနိုင်ပိုင်းတွင်မှာပဲ Israel ကလည်း UNESCO ကနှုတ်ထွက်ကြောင်းကြေညာပါတယ်။ဒီဆုံးဖြတ်ချက်ကိုအလွယ်တကူချမှတ်တာမဟုတ်ဘူးလို့နိုင်ငံချိုင်းမကြီးဌာနပြောခွင့်ရ Heather Newark ကပြောပါတယ်။ကြွေးကြံကိစ္စအပအဝင် American ဘက်ကစိုးရိမ်ချက်တွေကြောင့်ဒီလိုဆုံးဖြတ်ရတာလို့ဆိုပါတယ်။ကုလသမဂ္ဂမှာအခြေခံကျတဲ့ပြောင်းလဲမှုတွေလုပ်ဖို့လိုနေတယ်လို့ကုလသမဂ္ဂဆိုင်ရာ American Tamaji Nikki Haley ga thakka de le le tai twon kya da go pyan ko ga bi Israel paw ma san yin de bel lai mu le song tat phu tanin sa shin nwe ma pyo ba de UNESCO apwe ye hnyun chai mu chou Irina Bogova ga ro American ye nout that mu paw ma wan ne de lo tong pyan ma de American Tiong Sue and Nokta Mua, Dizaman Nasetian in Masabi, a Jung Women, American Nangajai, when you Tanaga, a deep Ubari, Natal Setekune Donga, UNESCO Ga, Palestine, or Amiran Pom, the Tetembo, the Sumchaku, Kankot and Nene, American Yamung with Tenet, Taupamu, Tidi Tada, Tetau Kebubari.
Pinya Emma, Yenimun and Muriga, Siwa Chetan and Yama, Yenga, Tentara Tapubi or Chimare, Kanganagani, Pawin Elu. တဲ့ထွက်ပေါ်လာတဲ့သူတွေသနာရလဒ်တွေနဲ့တိုးတက်လာတဲ့အချက်လက်တွေကပြသနေတယ်ဆိုပြီးကမ္ဘာပအုတ်တာချင်းမြောင်ကွန်းကပြောလိုက်ပါတယ်ကမ္ဘာပန်နဲ့နိုင်ငံကငွေကြေးရမုံငွေဖွဲ့ဝင်နိုင်ငံအများပြားကထိတ်တန့်စီးပွားရေးနဲ့နိုင်ငံရေးတာဝန်ရှိသူတွေနဲ့ဝါရှင်တန်မှာတွေ့ဆုံခဲ့တဲ့အတွင်းသူတွေသနာရလဒ်တွေကအမခန်းဖြစ်လောက်အောင်ပဲလို့သူကပြောပါတယ်သူတို့ဟာကမ္ဘာလုံးဆိုင်ရာစီ လည်းယင်းနည်းမြုံနယ်မှုတွေလောက်ကြဖို့နိုင်ငံကောင်းဆောင်နေတဲ့မနာရေးဝန်ကြီးတွေကိုစီယုံသွားနိုင်ဖို့မျှော်လင့်တယ်လို့မစ္စတာကင်ကပြောပါရယ်။နောက်မျိုးဆက်တွေအတွက်အလုတ်ကိုင်းတွေကိုပြင်ဆင်ပေးဖို့ပြက်ကွက်ခဲ့မယ်ဆိုရင်စိတ်ပျက်စရာအခြေအနေတွေမတိမငြိမ်ဖြစ်လာနိုင်တဲ့အန္တရာယ်တွေနဲ့ကြုံရနိုင်တယ်လို့လည်းသူကသတင်းတော်တွေကိုပြောပါရယ်။ကမ္ဘာပတ်နဲ့နိုင်ငံတောင်ဝန်ရှိသူတွေဟာမကြသေးခင်ကပြင်းထန်တဲ့ hurricane မုန်တိုင်းဒဏ်တွေခံရတဲ့ Caribbean နိုင်ငံတွေကိုအကူအညီပေးဖို့အတွက်ဆွေးနွေးနေကြတယ်လို့လည်းသူကပြောပါရယ်။ငွေထုတ်ချေးတာတွေနဲ့တခြားလုပ်ငန်းတွေအတွက်ကမ္ဘာပမာရှိတဲ့ငွေပမာဏကိုတွန်းပြင်ဖို့နိုင်ငံကောင်းဆောင်တွေဘက်ကသဘောတူအောင်ကမ္ဘာပံအနေနဲ့စည်းရုံးနိုင်လိမ့်မယ်လို့အပြူသဘောဆောင်ရှိမြင်ထားကြောင်းကမ္ဘာပံဥက္ကဋ္ဌကပြောပါရယ်ခင်ဗျာ
။ View American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေ 9:00 နာရီထိဆိုင်းတိုမီတာ16 kHz 1683ညဆိုင်းတိုမီတာ19 kHz 15565ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ New American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရခိုင်ပြည်နယ်ရင်းကဒုက္ခသည်တွေရင်ဆိုင်နေရတဲ့လူသားချင်းစာနာမှုဆိုင်အချက်တဲတွေနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့ဆွေးနွေးဖို့ကုလသမဂ္ဂရဲ့နိုင်ငံရေးလက်ထောက်ထွေးမှုချုပ် Jeffrey Feldman ကဒီကနေ့တောက်ချန်နေမြန်မာနိုင်ငံကိုရောက်မယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။ရခိုင်ရင်းနဲ့ပတ်သက်လို့အရေးပေါ်ဖြေရှင်းရမယ့်ကိစ္စတွေကိုမြန်မာအစိုးရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နိုင်ရင်ဆွေးနွေးမယ်လို့ကုလသမဂ္ဂကပြောပါတယ်။ရခိုင်ပြည်နယ်ဆိုင်ရာကြံပေးကော်မတီဥက္ကဋ္ဌဒေါက်တာ Coffee Annan ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ချန်နေရခိုင်ရင်းနဲ့ပတ်သက်ပြီးအလို့သဘောဆွေးနွေးဖို့အတွက်ပြင်ဆင်နေချိန်မှာပဲလက်ထောက်ထွေးမှုချုပ် Mr. Feldman မြန်မာနိုင်ငံကိုငားကြခီတွားရောက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်ရင်းပဋိပက္ခနဲ့ပတ်တဲ့ပြီကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီနဲ့မြန်မာနိုင်ငံမျိုးသားလုံခြုံရေးကြံပေးဦးတောင်ထွန်းတို့လည်းချက်တပင်းနဲ့နယူးယောက်မြို့မှာတွေ့ဆုံဆွေးနွေးပါတယ်။နိုင်ငံတော်တိုင်းမင်္ဂန်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်ရင်းပဋိပက္ခတွေပေါ်မှာနိုင်ငံတကာဝေဖန်မှုတွေတုံ့ပြန်ပြောဆိုတာနဲ့လက်တွေ့ဖြေရှင်းတိုးတက်မှုတွေနဲ့တုံ့ပြန်သွားမယ်လို့ချက်တပင်းနဲ့မှာပြောခဲ့တာပါ။တစ်ချိန်တည်းမှာပဲမြန်မာတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်ဆိုင်ကတော့မြန်မာစစ်တပ်ကလူမျိုးရုံးတုတ်တင်ရှင်းလင်းမှုတွေလုပ်နေတယ်ဆိုတော့ဆက်ဆွဲချက်ကိုညှင်းဆိုပြီးထွက်ပြေးကြတဲ့ရွန်ဂျာဒုက္ခတွေရဲ့အရေးအတွက်ကိုမီဒီယာကချက်ကားဖော်ပြနေတယ်လို့မြန်မာနိုင်ငံဆိုင်အမေရိကန်သမ္မတကြီးစကော့မာစီယန်နဲ့ကြက်တဲ့ပရင်းကြီးတွေ့ဆုံခြင်းမှာပြောဆိုခဲ့တာပ
ါ။ဖီနန်နိုင်ငံအလယ်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာဖြစ်ပွားခဲ့တဲ့ပြင်းထန်တဲ့ရေကြီးမှုတွေကြောင့်အနည်းဆုံးလူ54ယောက်သေဆုံးပြီးတော့39ယောက်ပျောက်ဆုံးနေတယ်လို့ဗီယက်နမ်ဘေးဒုက္ခကာကွယ်ရေးအေဂျင်စီကတောက်ကြနေမှာကြေညာလိုက်ပါတယ်။ရှေ့ရတဲ့ကန်ယူနိုက်တက်ဒေသရှိတဲ့ဗီယက်နမ်နိုင်ငံမှာပြင်းထန်တဲ့မုန်တိုင်းနဲ့ရေကြီးမှုတွေဖြစ်ပွားလို့ရှိတာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကလည်းတိုင်ဖုန်းမုန်တိုင်းတစ်ခုကြောင့်လယ်ပိုင်းပြည်နယ်တွေထိခိုက်ခဲ့ပါတယ်။ဒီတစ်ပတ်တင်းလာနေကစတင်ခဲ့တဲ့ရေကြီးမှုကဒီနှစ်ပိုင်းတွေအတွင်းမှာအဆိုးဆုံးဖြစ်တယ်လို့စိုက်ပျိုးရေးဝန်ကြီးငွေရွှန်ခေါင်းကနိုင်ငံပိုင်ဗီယက်နမ် TV မှာပြောဆိုသွားခဲ့ပါတယ်ရေကြီးမြေပြုံမှုကြောင့်ဒီတစ်ပတ်အတွင်းမှာပဲအင်ဂျီ318ခုပျောက်ကျခဲ့ပြီးနောက်ထပ်အိမ်ပေါင်း3400လည်းရေမြုပ်ပျက်စီးသွားခဲ့ပါတယ်လေအိတ်က5400ကျော်ရှိတဲ့သဘာကင်းတွေပျက်စီးကုန်ပြီးတော့တရိတ်ဆန်38000လောက်လည်းရေနဲ့မျောပါပြီးတော့တည်ဆုံးခဲ့ရပါတယ်ခင်ဗျာ
ကဘာမနန်းတဲ့အရှိဆုံးဖြစ်ခဲ့တဲ့ထိုင်းပြည်ဘူမိပေါ်အဒူရတဲ့နေရဆန်းခဲ့တဲ့တနှစ်ပြည့်အထိမ်းအမှတ်ဖြစ်တဲ့ထိုင်းနိုင်ငံတဝန်းအောက်ဝေပွဲအခမ်းအနားတွေကျင်းပနေကြပါတယ်။ထိုင်းနိုင်ငံရောမြန်မာနိုင်ငံသားတွေလည်းထိုင်းပြည်နေရဆန်းတဲ့တစ်ပတ်လည်အထိမ်းအမှတ်ဆူတောင်းဂါရဝပြုပွဲတွေကိုကျင်းပကြပါတယ်။ဘရင်ကြီးအတွက်ဝမ်းနဲ့ပူဆွေးအထိမ်းအမှတ်ခမ်းအနားတွေကုတည်ကျင်းပနေစေဖြစ်တယ်လို့ဒီကနေ့တောင်ဝင်းနန်းတော်မှာကျင်းပတဲ့တနှစ်ပြည့်ဆူတောင်းပွဲအခမ်းအနားကိုတော့ဘရင်ကြီးဘူမိပေါ်ရဲ့အရရဆက်ခံခဲ့တဲ့သားတော်ဘရင်ဝဇီရာလောင်ကောင်းလက်တောက်တာဖြစ်ပါတယ်။ဘင်းကြီးဘူမိပေါ်နိုင်ရဆန်းရင်တနည်းပြည့်အထိမ့်မှဂါရဝပြုတဲ့အနေနဲ့ဒီကနေ့တိုင်းသူပြည်သားတွေဟာအနေအဝတ်စားတွေကိုဝတ်ဆင်ကြပါတယ်။နိုင်ငံတော်လောင်ကောင်းလက်တဝက်တာနှံ့ထူထားပြီးဘင်းကြီးနိုင်ရဆန်းသွားတဲ့အချိန်အတိကျမှာ89စက္ကန့်ကြာညှိတဲ့ဆူတောင်းကြတာဖြစ်ပါတယ်။တိုင်းပြည်သူပြည်သားတွေအကြားဘင်းတစ်ပါးအတွက်အချိန်အကြာဆုံးပူဆွေးဝမ်းနည်းမှုလို့ဆိုရမယ်။တနည်းတာဝမ်းနည်းခြင်းအထိမ့်မှခန္ဓာကိုဒီကနေ့နောက်ဆုံးထားပြီးကျင်းပတာလည်းဖြစ်ပါတယ်။တတန်း90ကျားနန်းဆန်ခဲ့တဲ့ထိုင်းပြည်ကြီးဘူမိဘောဟာတိုင်းပြည်ကိုအကောင်းဆုံးစုစည်းတိစောက်ခဲ့သူတိုင်းပြည်အတွက်ဆန်ထားတဲ့ဘရင်တစ်ပါးဖြစ်နေအများကအတိမတ်ပြုတာကိုခံရသူဖြစ်ပါတယ
်ကယ်လီဖိုးနီးယားပြည်နယ်နောက်ပိုင်းကဒေါ်မီတောင်ပြိုကျသွားတဲ့အိမ်ပြက်တွေချအလောင်းတွေကိုရှာဖွေဖို့အတွက်ကယ်ဆယ်ရေးလုပ်သားတွေကအနက်ခံခွေးတွေရဲ့အကူအညီနဲ့ရှာဖွေနေကြပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကဆာလုဆန်ဖရန်စစ္စကိုမြို့မြောက်ပိုင်းကဒေါ်မီကြောင့်လူ31ယောက်တိဆုံးခဲ့ပြီဖြစ်ပါတယ်ပြောက်ဆုံးနေတယ်လို့စည်ရင်သွင်းထားတဲ့လူ900တဲကအထက်ဝက်နေပါစီကလည်းရှာတွေ့ဖို့တဲလွန်စမရသေးပါဘူးတော်မီကြောင့်တည်ဆုံးသွားသူရဲ့အလောင်းတွေဟာဘသူပဲဝါဆိုတာစစ်ဆေးနိုင်မှုခက်ခဲမယ်လို့ဆိုနိုမွာခရိုင်ရဲမှုရောဘာတိုဂျော်ဒါနိုကပြောပါတယ်ဂျာဇာရီနေတုန်းကမိလောင်မှု22ခုဖြစ်ခဲ့ပြီးတော့မိသက်သမားတွေကတခုတည်းကိုပဲအာရုံစိုက်နိုင်ခဲ့ပါတယ်ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကကဘာကျော်ဝိုင်းချန်နေအပါအဝင်ဧက185သိန်းကျော်လဲမိလောင်ပြီးတော့ပျက်စီးခဲ့ရပါတယ်ခင်ဗျာ
ထိုက်တန်ရောက်သတင်းတွေကိုဒေါ်ခင်မျိုးတက်နဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါရှင်အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာနဲ့အရင်စပါမယ်ရှင်သမ္မတဒေါ်နယ်ထရမ့်ဟာအီရန်နဲ့မြောက်ကိုရီးယားလိုနိုင်ငံကြားရေးမူဝါဒဆိုင်ရာစိန်ခေါ်အကဲဆန်းမှုတွေနဲ့ရင်ဆိုင်နေရတယ်လို့ပြည်တွင်းရေးရာဘက်မှလည်းမူဝါဒရေးရာအပြောင်းလဲတွေလုပ်ဖို့အခက်အခဲတွေရင်ဆိုင်နေရပါတယ်ဒီချိန်ထဲမှာပဲအဓိကအရေးပါတဲ့ Republican အထက်လွှတ်တော်အမတ်တဦးနဲ့လူမှုကွန်ရက်မှာအပြန်အလှန်ပုတ်ခတ်ပြောဆိုနေပါတယ် VOA သတင်းတော် James Mello ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကတင်ပြထားပါတယ်ရှင
်အခွန်စနစ်ပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ Pennsylvania ပြည်နယ်ကလူမှုစုဝေးပွဲအတွင်းသူ့ရဲ့အောင်မြင်မှုတွေနဲ့ပတ်သက်ပြီးအ ਨੇ ကျင်းသာအသိအမှတ်ပြုခံရတယ်လို့သမ္မတ Donald Trump ကပြောပါတယ
် The confidence in our country is
ကျွန်တော်တိုင်းပြည်အနေထားလုံခဲ့နှစ်ပေါင်းများစွာလုံးကအခြေအနေတိုင်းဖြစ်နေပါတယ
်စီးပွားရေးသမားတယောက်အဖြစ်ယက်တီခဲ့ရတဲ့ဘဝနဲ့ပတ်သက်ပြီးတော့လဲအခုလိုနှိုင်းယှဉ်ပြောဆိုရတယ်
I had a very
good time. ကျွန်တော်ချင်းနေခဲ့ရတာပါ။ဒါပေမဲ့အခုတော့လူတွေကိုကူညီနေရလို့လဲဘဝကပိုပြီးနေပြောပါတယ်
။ Trump မှ Republican ထက်လွတ်တော်မှ Bob Corker လည်းလူမှုကွန်ရက်မှာအခြေတင်ရေးသားခဲ့တယ်လို့သူအစိုးရအဖွဲ့အတွင်းကသဘောထားကွဲမှုတွေကိုထုတ်ဖော်ရေးသားခဲ့တဲ့သတင်းမီဒီယာတွေကိုလည်းတိုက်ခိုက်ပြောဆိုပါတယ
်။ It's frankly disgusting the way
the media ရေးနေတဲ့သူတို့ရေးချင်တာတွေကိုရေးနေတာတကယ်ကိုစိတ်ပျက်စရာကောင်းပါလေ။လူတွေအနေနဲ့ဒါကိုလည်းစောင့်ကြည့်ဖြစ်ပါတယ်။
ထရမ့်ရဲ့အခွန်စနစ်ပြုပြင်ပြောင်းလဲရေးအစီအစဉ်နဲ့ပတ်သက်ပြီးတော့လေဒီမိုကရက်တွေရဲ့စန့်ကျင်ကောက်ကွက်မှုကိုရင်ဆိုင်နေရပါတယ်လူနည်းစုဒီမိုကရက်အထက်လွှတ်တော်အမတ်ခေါင်းဆောင်ချက်ရှူမန်က
လူလက်တန်းစားတွေပို့ပြီးတော့အစဉ်ပြေစီဖို့အခွန်စနစ်ပြောင်းလဲမယ်လို့သူတို့ကပြောပါတယ်ဒါမဟုတ်ပါဘူးချမ်းသာတဲ့သူတွေအတွက်သာရည်ရွယ်ပြီးတော့လုပ်တာပါ
သမရဟာသူ့လုပ်ငန်းတာဝန်အနေနဲ့ပတ်သက်လို့အကျွမ်းတဝင်မရှိဘူးလို့မြင်နေကြတဲ့ကြားမှာပဲ Republican တွေရဲ့သူ့ပေါ်ထောက်ခံမှုကတော့ဆက်လက်အားကောင်းစေပါ Republican မဟာပြူဟာဆိုင်ရာအကြံပေး John Fiore က
Well I think he's still gets the popular
လူတော်များများရဲ့ထောက်ခံမှုကိုသူဆက်ရနေသေးပဲလို့ထင်ပါတယ် Washington နိုင်ငံရေးတိုင်ဝမ်ကိုလူတွေကတိမ်မနဲ့တက်ကြသလို Republican လူထုကသတင်းမီဒီယာတွေပေါ်အတော်ကြီးမကြိုက်နဲ့တက်ကြတဲ့အခြေအနေကိုသူကောင်းကောင်းနားလည်ထားပါတယ်
ဒါပေမဲ့မဟာမိတ်တွေနဲ့ရောအတိုက်ခံတွေနဲ့ပါလူမရွေးပဲဆန့်ကျင်တိုက်ခိုက်တတ်တာကတော့ပြဿနာတစ်ရပ်ဖြစ်တယ်လို့ Fiore ကပြောပါတယ
် His biggest problem right now is that
သူ့အတွက်အကြီးမားဆုံးပြဿနာကအဓိကမီဒီယာကြီးတွေကသူ့ကိုမကြိုက်ကြတာပါ Republican Party နဲ့အနည်းနဲ့အများဆိုသလိုဩဇာကြီးမားသူတွေကသူ့ကိုမကြိုက်ကြပါဘူး Democrat တွေသူ့ကိုမုန်းကြတာတော့မြင်သာပါတယ်ဒါကြောင့်ဥဆောင်မှုအပိုင်းမှာအောင်မြင်ဖို့သူ့အတွက်အရန်ကိုအခက်အခဲဖြစ်နေပါတယ်ဒါပြင်လက်လက်သပယ်ပြောတတ်တာကလည်းပြဿနာတစ်ခုပါ
အခုလိုရှုပ်ထွေးနေတဲ့အချိန်မှာပဲသူ့ရဲ့အမာကထောက်ခံနေသူတွေအနေနဲ့ဆက်ပြီးတော့သူ့အပေါ်ပံ့ပိုးပေးစီခြင်းနေတာပါ George Washington တက္ကသိုလ်ကနိုင်ငံရေးအကဲခတ် Matthew Delek က
With 38% of the electorate
မဲပေးခွင့်ရှိသူ38ရာခိုင်နှုန်းနဲ့ Republican Party ရဲ့80ရာခိုင်နှုန်းကသူ့နောက်မှာအခိုင်အမာရပ်တည်ကြပါတယ် ဆိုတော့ Republican Party ကအကြောင်းကျိုးခိုင်ခိုင်မာမာနဲ့သူ့ကိုစန့်ကျင်မဲ့သူတွေထွက်လာတာမျိုးမတွေ့ရဘူးများပါတယ်
။အခုနောက်ဆုံးကြောက်ခံတဲ့လူလူစစ်တမ်းမှာတော့ Pennsylvania အပါအဝင်အဓိကကျတဲ့ပြည်နယ်တွေမှာ Trump ပေါ်ထောက်ခံမှုကျဆင်းနေကြောင်းပြသနေပါရယ်ခင်ဗျာ
။ကိုအောင်တင်ပြခဲ့တာဖြစ်ပါရယ်ရှင်။အခုတော့ဒေသတွင်းသတင်းလွှာတွေဘက်ကိုဆက်ကြရအောင်ပါရှင်။မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခါတွေကြောင့်ထွက်ပြေးကြတယ်လို့ဆိုတဲ့ရိုဟင်ဂျာတွေကိုအင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကလူသားချင်းစာနာတဲ့အနေနဲ့လက်ခံကူညီနေတဲ့အတွက်နိုင်ငံတကာကချီးကျူးထားပါတယ်။ဒါပေမဲ့လည်းဆင်းရဲပြီးလူဦးရေထူထပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ကြီးမားလှတဲ့ဝန်ထုပ်ဝန်ပိုးကြီးကိုဘလောက်ကြာကြာထမ်းနိုင်မလဲဆိုတဲ့အပေါ်စိုးရိမ်တဲ့လူတွေလည်းထွက်ပေါ်လာနေတာပါ။ဒီအကြောင်း AP သတင်းဆောင်ပါးကိုအခြေခံပြီးနန်းလောင်ကတင်ပြပေးထားပါတယ်ရှင်။
မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံလာကြတဲ့ဒုက္ခသည်တွေကိုကူညီဖို့အတွက်လိုအပ်လာရင်ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေထမင်းတနတ်သာစားပြီးတော့ရိုဟင်ဂျာတွေကိုဝေမျှပေးမယ်လို့ဝန်ကြီးချုပ်ရှိခ်ဟာစီနာကလက်တလောပြောဆိုခဲ့တာပါ။မြန်မာနိုင်ငံထဲကနေရိုဟင်ဂျာဒုက္ခသည်တွေအလုံးအင်းနဲ့ဝင်ရောက်လာတဲ့အပေါ်လမ်းမေးစီတဲ့မချာရူအစ္စလာမ်ကတော့အကောင်းမြင်ထားပါတယ်
နာဘာလို့ပဲခရပ်ပဲနော်ရဇင်မွတ်စလမန်အမတ်တို့လည်းခရပ်ပါပဲနော်အမတ်တို့လည်းခိုးချိုခဲ့ပဲနော်
ရိုဟင်ဂျာတွေကိုကူညီတာအစိုးရဖြစ်မှာမဟုတ်ပါဘူးသူတို့တွေကမွတ်စလင်တွေဖြစ်တဲ့အတွက်ကျွန်တော်တို့ကိုဒုက္ခပေးမှလည်းမဟုတ်ပါဘူးအစိုးရကသူတို့ကိုနေစရာပေးမယ်ဒီမှာလက်ခံထားခြင်းလေဆိုရင်မွတ်စလင်တွေအချင်းချင်းညီကိုလိုနီလို့ရပါတယ်ဒါကပြဿနာမဟုတ်ပါဘူး
ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရိုဟင်ဂျာမွတ်စလင်တွေအတွက်အရာရေဒုက္ခသည်စခန်းတွေထပ်ပြီးဆောက်လုပ်ဖို့နိုင်ငံတကာကလူမှုကူညီရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းလုပ်ကိုင်နေတယ်လို့ဝန်ကြီးချုပ်ဟာစီနာကပြောဆိုထားတာပါဒါပေမဲ့လည်းဒါဟာယာယီကူညီတာဖြစ်ပြီးရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာအစိုးရကငြိမ်းချမ်းစွာပြန်လာခွင့်ပြုရမယ်လို့လည်းဝန်ကြီးချုပ်ဟာစီနာကတောင်းဆိုထားပါတယ်။ကုလသမဂ္ဂရဲ့ခန့်မှန်းချက်အရဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာတဲ့ရိုဟင်ဂျာ၅သိန်းကျော်ကိုရှေ့ရှေ့အကူအညီပေးဖို့အတွက်ကိုတော့ဘင်္ဂလားဒေ့ရှ်လုပ်ငန်းရှင်ရိုဘီယိုအစ္စလမ်ပါလတ်တို့လိုဒေသခံတွေကဆိုရင်းနေကြပါတယ်။
အမလတီကတော့တပါ့ပတ်တဲ့ ဆ ာမိတ် ဆာဂျိုကတော့တပါ့ဘို့ဒါကလည်း स्थाई समाधान बोले हमरा मन है ना ဒီတိယကောသာအမရ
သူတို့လုံးနိုင်တာကတော့သူတို့ကိုယာယီကူညီပေးတာပါဒါကပြဿနာကိုရေရှင်းဖြေရှင်းနိုင်မှာတော့မဟုတ်ပါဘူးနောက်တစ်ချက်ကသူတို့ကိုဘလောက်ကြာကြာလက်ခံထားမှလဲကုစုဒုက္ခသည်၅သိန်းကျော်သူတို့နိုင်ငံထဲတရားမဝင်ရောက်လာပြီတချို့ကဒုက္ခသည်စခန်းထဲမှာနေပြီးတချို့ကလည်းဒီကရသားတွေနဲ့ရောပြီးနေပါတယ်စင်းအောင်စင်းရဲနဲ့ငပြက်လာရင်တရားမဝင်အလုပ်တွေသူတို့လုပ်လာနိုင်တယ်ဒီကိစ္စကိုစဉ်းစားဖို့လိုပါတယ်
ဒေသခံစီးပွားရေးသမားတို့ဖြစ်တဲ့ဝါဆင်အဖခါကလည်းဒုက္ခသည်တွေကြောင့်အလုတ်ကိုင်းတွေရှာပါလာမှာကိုစိုးရိမ်နေတာပ
ါ။ဘာဖြစ်တော့ဘယ်။ဒါကြောင့်ဒီဘက်အစ်သက်ထက်ဘယ်တော့ခုနာမတဲ့တို့နိကတ်စကမ်နိုင်ရမှာလဲဆေ။အဲကတ်စကလုံးမတဲ့ခုနာမတာဘာဖြစ်ဆုံး
။ဘင်္ဂလားဒေ့ရှ်မှာကအလုတ်ကိုင်းခုနနေပါတယ်။ဝန်ကြီးတွေဒီတိုင်းသာစက်ဝင်လာနေမှာဆိုရင်ရှိနေတဲ့အလုတ်ကိုင်းလေးတွေကိုခေါ်ဝေပေးရမျိုးဖြစ်လာပါလိမ့်မယ်။ဒုက္ခသည်အဖြစ်ရောက်လာလို့လည်းအလုတ်ကိုင်းတွေအသေးအတန်လိုကြပါလိမ့်မယ်။ဒါကြောင့်လဲသူတို့တွေအနေနဲ့ရတဲ့ဈေးနဲ့ဝင်လို့ကြတော့မှာပါ။ဒါဆိုရင်တော့ပြဿနာတွေပုံများလာနိုင်ပါတယ်။ဒါပေမဲ့လည်းအသက်အန္တရာယ်ချင်းချောက်ခံရတဲ့အခြေအနေကြောင့်သူတို့ကိုလည်းကူညီရမှာပါ
။ဂျာခာတက္ကသိုလ်ကျောင်းသားတချို့ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံတွင်လုံခြုံရေးအတွက်စိုးရိမ်နေပြီးရိုဟင်ဂျာဒုက္ခသည်တွေကိုတန်တမာရင်းနှီးလန့်နဲ့အ мян ဆုံးပြန်ပို့နေစေချင်ကြပါတယ်။ရိုဟင်ဂျာမွတ်စလင်တွေထွက်ပြေးကြတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝိုင်းရဲ့ပြင်းထန်တဲ့ဝေဖန်မှုတွေနဲ့ကြုံတွေ့နေရချိန်မှာပဲနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကရခိုင်ပဋိပက္ခကိုဖြည့်ရှင်းကိုင်တွယ်သွားမယ်လုပ်ငန်းရှင်တွေကိုအော်ရိုဘာလာဆန်ရည်နေကပြည်သူကိုရှင်းလင်းပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့မြန်မာနိုင်ငံကလူတွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညီနိုင်ဆောင်ရွက်နေပြီးပဋိပက္ခဖြစ်ခဲ့တဲ့ဒေသရင်းကလူနည်းစုတိုင်းရင်းသားတွေကိုးကွယ်ယုံကြည်မှုအရလူနည်းစုဖြစ်နေကြသူတွေကိုမူလအခြေအနေထက်ပိုပြီးကောင်းမွန်တဲ့အခြေအနေမျိုးပဋိပက္ခတွေရေရှည်ချုပ်ငြိမ်သွားစေရို့အတွက်ပါဆောင်ရွက်သွားမယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကကတိပြုပြောဆိုသွားခဲ့ပါတယ်ရှင်
။နန်းလောင်တင်ပြခဲ့တာပါရှင်။ကမ္ဘာမှာနန်းသက်အရှိဆုံးဖြစ်တဲ့ထိုင်းပြည်ရင်ဘူမိပေါ်အတူရတဲ့နန်းရဆန်ခဲ့တာတနည်းပြည့်တဲ့အထိမ်းအမှားဖြစ်ထိုင်းနိုင်ငံတဝန်းမှာအောက်မေ့ပွဲအခမ်းအနားတွေကျင်းပနေကြပါတယ်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေဟာလည်းထိုင်းပြည်ရင်နန်းရဆန်တဲ့နှစ်ပတ်လည်အထိမ်းအမှားဆွတ်တောင်းဂါရဝပြုပွဲတွေကျင်းပနေကြတာပါအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းပြည်ရင်မင်းမြတ်ကြီးဟာပြီးခဲ့တဲ့နှစ်အောက်တိုဘာလ23ရက်နေ့ဒေသစံတော်ချိန်ညနေ 3:52 မိနစ်မှာနတ်ရွာဆန်သွားခဲ့တာဖြစ်ပါတယ်။သူ့ရဲ့နတ်ရွာဆန်တဲ့တနှစ်ပြည့်ဂါရဝပြုပွဲတွေကိုတော့တနှစ်ကြာမှပြုလုပ်မှာဖြစ်တာကြောင့်ထိုင်းနိုင်ငံတဝမ်းလုံးမှာအောက်တိုဘာလ23ရက်နေ့ကနေစတင်ပြီးပြုလုပ်နေပြီဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့အနီးတစ်ဝိုက်မြန်မာရှေ့ပြောင်းလူသမားတွေအလုံးလုံးနေတဲ့နေရာအတော်များများကဖျားကြောင်းကန်နေမှာလဲဆူတောင်းပွဲတွေဂါရဝပြုပွဲတွေစတင်လှုပ်ဆောင်နေပြီဖြစ်တဲ့အကြောင်းရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဥအောင်ကျော်ကဆိုပါတယ်
ဒီဒီမင်းမကြီးနိုင်ရဆန်ရဲ့နေရာဒီနေရာတနည်းတနည်းပြည့်ရဲ့မြေဖြစ်တဲ့ကြောင်းအလို့ရင်တချို့လေးရင်လည်းပိတ်ထားတယ်တချို့လေးရင်လည်းမပိတ်ဘူးပြီးတော့အဲပိတ်ထားတဲ့အဲ့တို့သမားတွေကတော့မင်းမင်းရဲ့တောက်မင်းမကြီးရဲ့နီးကြရခရီးအကြောင်းကနေသွားပြီးမှဟို ထူတောင်းမေတ္တာပို့အဲခန္ဓာလေးတော့သူမျိုးတွေနဲ့တိုင်းနိုင်ငံပြန်လုပ်ကြပါလေအဲကျွန်တော်အဓိကပြောချင်တာတိုင်းနိုင်ငံရောက်ဆွေးနွေးလို့တမန်တော်တော်များများကဥစ္စာမြောက်ပြည်နည်းနဲ့ကြီးပြည်ဘောကိုအမတန်ဆင်းရဲလို့ရတယ်ဆိုတော့ကျွန်တော်လောကယုံကြည်ပါလေ
လာမယ့်တနင်္ဂနွေနေ့မှာတော့အလုသမားတွေအလုပည့်ရဲ့ဖြစ်တဲ့အတွက်မဟာဆိုင်ဒေသမှာလည်းအခမ်းအနားနဲ့ဂါရဝပြုပွဲတွေကိုတည်တည်ချာချာကျင်းပပြုလုပ်မှာဖြစ်တယ်လို့လည်းသူကဆိုပါတယ်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ရှေ့ပြောင်းစာတင်ကျောင်း80လောက်မှာတော့ဝန်ထမ်းချင်းအထိမ့်မှအဖြစ်ဘရင်ကြီးပုံတွေကိုချိတ်ဆွဲထားပြီးပန်းအဝါရောင်တွေစိုက်ပျိုးပြီးဂါရဝပြုပူဇော်ပွဲတွေလည်းလုပ်ထားကြပါတယ်။ကျောင်းသူကျောင်းသားအလုံးကတော့တစ်နှစ်ပတ်လုံးလိုလိုကျောင်းဝတ်စုံတွေမှာအမဲအောင်ဖဲကျိုးလေးတွေတက်ဆင်ထားကြပါတယ်။ဒါအပြင်ဖုံးတော်ကြီးကျောင်းတွေမှာလည်းကုသိုလ်ကောင်းမှုတွေကိုအောက်တိုဘာလ13ရက်နေ့ကနေစတင်ပြီးလှူဆောင်နေကြပြီဖြစ်ပါတယ်။ရှေ့ပြောင်းဆရာမများအစည်းအရုံးကတာဝန်ရှိသူဖြစ်တဲ့ဆရာကြီးမန်းရွှေနှင်းကတော့ဘရင်မင်းမြတ်ကြီးကြောင့်ဆယ်စုနှစ်သုံးခုနီးပါးထိုင်းနိုင်ငံထဲမှာခိုလုံဝင့်ရကြတာတွေရွှေပြောင်းကလေးတွေအတွက်လုံခြုံရေးအတွက်အထောက်အထားလက်မှတ်တွေလုပ်ပေးတာတွေပညာရေးကျန်းမာရေးဆိုင်ရာအခွင့်အလမ်းတွေကိုထိုင်းကလေးတွေနီးတူရယူခံစားနိုင်ဖို့အတွက်လူသားချင်းစာနာမှုတွေကိုဘရင်မင်းမြတ်ကြီးကလှူဆောင်ပေးခဲ့တယ်လို့ယူဆတဲ့အကြောင်းအခုလို့ပြောပါတယ
်မြန်မာနိုင်ငံသားတွေပုံမှာတော့တရင်ကြီးနေတော့တော်တော်လေးကောင်းကောင်းမွန်မွန်အခန့်ခဲ့တဲ့ဒီတိုင်းပြည်သားတွေလည်းပဲလုံးပါဝင်တာမျိုးတွေပြင်းရဲဆက်မှတ်ထားတဲ့ဟိုပေါ်တော့ဟိုစုမိတ်တွေကိုလည်းလည်းနိုင်ငံပြီးတော့ယူတီလီစာတဲ့အနေနဲ့ကျွန်တော်တို့ပုံမှာကောင်းဒီအများကြီးရှိခဲ့တယ်လို့လည်းကျွန်တော်ပြောလို့ရပါတယ်။မှရောက်နေတဲ့ဟိုကျွန်တော်ရှိတောင်းလို့တမားဒီအေးတွားရေးလိုက်နေထိုင်ရင်တော့ပြီးတော့ကျွန်တော်ကျမကြီးပါအစသဘောတရားကဟိုအစိုးရဘက်ကဟိုလက်ခံလာနိုင်တဲ့ဟိုပေါ်အနေထားတွေဟာဆိုလို့ရှိရင်လည်းတော့ဒါပြင်းကြီးရဲ့ဟိုလမ်းညွှန်ချက်တွေလမ်းမေတ္တာတွေအများကြီးပါခဲ့တယ်လို့ကျွန်တော်ဟုတ်ချင်ပါတယ်ပေါ့နော်
။နိုင်ရဆန်ခဲ့တဲ့ဘရင်ကြီးဘူမိဘောအနေနဲ့ထိုင်းအစိုးရကိုကောသူတို့တိုင်းသူပြည်သားတွေကိုပါလူသားအချင်းချင်းမေတ္တာတွေထားတတ်အောင်လမ်းညွှန်ပေးခဲ့တာတွေလုပ်ပေးခဲ့တယ်ဆိုပြီးမြန်မာရှေ့ပြောင်းလို့သမားတွေကဆိုပါတယ်။နိုင်ရဆန်တဲ့အချိန်တက်တော်89နှစ်ရှိခဲ့ပြီဖြစ်တဲ့ဘရင်ကြီးဟာ1946ခုနှစ်မှာဖိနန်းစတင်စိုးစံခဲ့တာပါ။ထိုင်းနိုင်ငံမှာတော့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုအားစိုက်လုပ်ခဲ့ပြီးကျေးရွာတွေအထိလမ်းတွေပေါက်နေတာရေနဲ့လျှက်စစ်မီးတွေရနေတာဆက်သွယ်ရေးလမ်းပန်းစနစ်တွေအခက်အခဲမရှိအောင်လုံဆောင်ပေးခဲ့တာတွေကြောင့်ပြည်သူအများရဲ့ချစ်ခင်မှုကိုရခဲ့တဲ့ဘရင်မင်းမြတ်တစ်ပါးဖြစ်ပါတယ်ဒီအတွက်ဂါရဝပြုပွဲတွေကိုထိုင်းနိုင်ငံတဝန်းလုံးမှာဝန်ထမ်းမှုတွေနဲ့ထူးထူးခြားခြားကျင်းပတာတွေလုပ်သွားမှာဖြစ်ပါတယ်ရှင
်ဆရာရှင်များရှင်မြန်မာနိုင်ငံမှာငြိမ်းချမ်းရေးသိမ့်မြတ်ရေးအတွက်ဘာသာပေါင်းစုံစုတောင်းပွဲတွေမြို့အသီးသီးမှာကျင်းပနေကြပါတယ်။ဘာသာရေးလူမျိုးရေးကျင်းပမှုတွေရော့ပါစေဖို့လူ့အတိုင်းဝင်းကမတူကွဲပြားမှုတွေကိုသီးခံနိုင်ဖို့စုတောင်းပွဲတွေကဘယ်လောက်ထိတွန်းအားပေးနိုင်မလဲ။ငြိမ်းချမ်းရေးနဲ့သိမ့်မြတ်ရေးအတွက်နောက်ထပ်ဘာတွေလုပ်နိုင်အောင်မလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3255လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးဖို့ထားလို့ရပါတယ်။နေ့လည်ရတိုက်ရိုက်လိုက်အစီအစဉ်ကကြိုဆိုပါရစေ။
စနေညတရရနေလိုက်ဆင်းနေကမှာပါဝင်ဆင်းနေကြဖို့တော်ရရှင်တို့ထမှန်ဖိတ်ခေါ်ပါစေအခုတော့တိတ်ပင်ဆိုင်ရာသတင်းလွှာတဲ့ဘုတ်ကိုတင်ပြပါမယ်အကာသယင်မှုတွေကကဘာကြီးကိုအဝေးကနေဂျိုးတစ်ခုလုံးအဖြစ်မြင်တွေ့လိုက်ရတာမှာဒီကဘာမြေကြီးဟာဘလောက်လပပြီးဘလောက်ထိခိုက်ပျက်စီးလွယ်တဲ့ဆိုတာကိုသိလာစေတာကြောင့်တကယ့်ကိုဘဝတင်ကန်းစာကြီးဖြစ်တယ်လို့ဆိုလိုက်ပါတယ်ဒီအကြောင်း VOA သတင်းတော် George Bute ပေးပို့ထားတဲ့သတင်းကိုကိုဝင်းမင်းတင်ပြပေးမှာပါရှင
်ဒီအကာသယင်မှုတွေကအခုလိုခံစားချက်ဖြစ်လာတာကိုအားလုံးကိုမြေဝါထင်ထင်မြင်လိုက်ရတဲ့တရားမှုကြီးလို့သုံးထုတ်လိုက်ပါတယ်။ကဘာကြီးကိုလှပတဲ့အပြာရောင်ဘောလုံးကြီးအဖြစ်ဘေးကနေမဲမှောင်နေတဲ့အာကာသဟင်းလင်းပြင်ကြီးကဝန်းရံထတာကိုသူတို့မျက်စိနဲ့တအံ့မြင်လိုက်ရပြီးဖြစ်ပေါ်လာတဲ့ခံစားချက်ကိုသူတို့ဆွလိုတာပါ။ပုံထွက်အားကောင်းတဲ့ကင်မရာတွေတပ်ဆင်ထားတဲ့ပုဂ္ဂလိကဂျိုးတူတွေတိုးများလာပြီးအခုလိုအံ့ဩစရာပုံရိပ်တွေထုတ်လာနိုင်ခဲ့တာကြောင့်အစိုးရတွေကုမ္ပဏီတွေအနေနဲ့တဘာဝအရင်မြင့်ဆိုင်ရာဆုံးဖြတ်ချက်တွေကိုချလာနိုင်ပါပြီ။ဒေးလီအိုဗာဗျူးလို့နာမည်ပေးထားတဲ့ဒီအာကာသယင်မှုတစ်စုရဲ့ NGO အဖွဲ့ကစတီဗ်မက်ကောမစ်က
That data is like an infinite number of puzzle pieces
ဒီချဲ့လက်တွေတန်းယိုးကြည့်လိုက်ရင်တော့ရည်တွက်မကုန်နိုင်တဲ့စိတ်ပိုင်းပေါင်းများစွာရှုပ်ရှက်ခတ်နေသလိုဖြစ်နေစေပါတဲ့ အချက်လက်တွေကရှိထားပြီ။ဒါပေမဲ့အဓိပ္ပာယ်ဖော်နိုင်တဲ့အဆင့်ရောက်စနစ်တကျစူးစီးပေးထားတာမျိုးမရှိတဲ့အနေထားပါ
။ကယ်လီဖိုးနီးယားခြေဆိုင်ဒီ Daily Overview အဖွဲ့အနေနဲ့ဒီအာဂတာဘုံရီတွေကိုပြည်သူတွေနားလည်ခံစားလာနိုင်အောင်စူးစီးဖော်ထုတ်ပေးလိုက်ပါတယ်။ရည်ရွယ်ချက်ကတော့ကမ္ဘာ့ကျိုးရဲ့အလှအပနဲ့ဗင်နီဇွဲလားနိုင်ငံကတရားမဝင်မိုင်းတူဖော်မှုတွေနဲ့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေအပါအဝင်လူတွေရဲ့လုံရကြောင့်နဲ့တဘာဝဘေးဒဏ်တွေကြောင့်ကမ္ဘာကြီးပျက်စီးလာရတာကိုလူအများသိနိုင်အောင်ပါဒီ Daily Overview အဖွဲ့ကနောက်အဖွဲ့ဝင် Dan Mamma ကလည်း
We detect change relevant change
ကျွန်တော်တို့ပြောင်းလဲသောတာတွေကိုတွေ့ထားပါတယ်ကမ္ဘာလူသားတွေရဲ့တည်ရောက်မှုကြောင့်ကမ္ဘာကြီးကလိုက်ပြောင်းလဲလာတာတွေကိုတွေ့ထားပါတယ်ပြီးတော့ satellite ပုံရိပ်နည်းပညာကိုသုံးပြီးတော့ဒီပြောင်းလဲလာတာတွေအတွက်ငွေကုန်ကျပြဲတက်တာယုံကြည်မှုလည်းရှိစေမဲ့ရှင်းအောင်ညှိနှိုင်းမှုရှိတဲ့အနေအထားနဲ့သတင်းတွေထုတ်ပြန်ပေးနိုင်နေပါပြီ
တကယ်တော့ဒီပုံရိပ်တွေကစိတ်ဝင်စားဖို့အကောင်းဆုံးတွေကတော့တက်တော်ပြုံးတိမှုတွေ mind to form မှုတန်တွေနဲ့ပင်လယ်ကမ်းစက်ကအငြိအကျေးတွေလိုအချိန်ကာလတစ်ခုအတွင်းအတိအကျပြောင်းလဲလာခဲ့တာတွေပါဒီ daily overview အဖွဲ့အနေနဲ့အခုလက်ရှိလုပ်ငန်းတွေကိုထပ်တိုးချဲ့ဖို့မျှော်လင့်ထားကြပါတယ်ဒီ daily overview အဖွဲ့ကနောက်အဖွဲ့ဝင်ဖြစ်တဲ့ Ben Grant ကလည်း
I've been operating under the hypothesis that if people see something
ကျွန်တော်ကလုပ်နေတာကလူတွေအနေနဲ့ပုံရိပ်တွေကိုကိုယ်တိုင်မျက်စိနဲ့တွေ့ရလို့ရှိရင်ဘာတွေတကယ်ဖြစ်နေတယ်ဆိုတာကိုသူတို့ပိုတကယ်သိလာပြီးတော့အပြုမှုတွေပါလိုက်ပြောင်းလာနိုင်တယ်ဆိုတဲ့အယူဆအောက်မှာလုပ်နေတာပါ
တခြားသူတို့ပြသတဲ့ပုံရိပ်တွေကတော့အန်အောပွဲလှပတဲ့သဘာဝရှုခင်းနေရာတွေနဲ့ဆောက်လုပ်ထားတဲ့မြို့ကြီးတွေအဝေးပြေးလမ်းဆောင်ကြီးတွေတံတားတွေနဲ့စိတ်ကန်းကြီးတွေဖြစ်ပါလေဒီပုံတွေကိုမျက်မြင်တွေ့လိုက်ရသူတွေအနေနဲ့အခုလိုကဘာကြီးပျက်စီးလာနေတာကိုသိလိုက်ရတာကြောင့်ဝမ်းနဲ့တုန်လှုပ်ဖွယ်ရာပြင်းထန်တဲ့ခံစားချက်မျိုးကနေလွတ်ဖို့မလွယ်လှပါဘူးပြီးခဲ့တဲ့၄နှစ်အတွင်းဒီအဖွဲ့အနေနဲ့ကြော်ညာစာမဖြန့်ပေမဲ့သူတို့ရဲ့အင်တာနက်လူမှုမီဒီယာစာမျက်နှာကို follow လုပ်လာကြည့်သူပေါင်း 6,500 ကျော်အထိရှိလာပြီဖြစ်ပါလေသူတို့ရဲ့လူမှုစာမျက်နှာပေါ်မှာတင်ထားတဲ့ပုံတပုံစီအတွက်အညွန့်တွေတက်ထားသလိုဒီပုံတွေကိုလည်းအခြားလူတွေတလွဲမသုံးနိုင်အောင်နဲ့လူအများအလွယ်တကူကြည့်နိုင်အောင်စီမံထားပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ပြပေးခဲ့တာပါအခုတော့သတင်းအချင်းချုပ်ကိုတော်ခင်မြတ်သက်ပြောပြပေးပါမယ်ရှင
်အမေရိကန်ရဲ့အနိကမဟာမိတ်နိုင်ငံတချို့နဲ့အစိုးရအဖွဲ့ကအဖွဲ့ဝင်တချို့ရဲ့တွန်းအားပေးမှုတွေရှိလာခဲ့တဲ့နောက်ပိုင်းမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတက်တန်းနှစ်နှစ်ရှိပြီဖြစ်တဲ့အီရန်နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကိုဖျက်သိမ်းမယ်ဆိုပြီးသူကြေညာထားတဲ့အတိုင်းလုပ်တော့မယ်ပုံမရှိပါဘူး။ရေဘူးအားဖြင့်အီရန်နဲ့ပတ်သက်ပြီးပိုးပြီးထိတ်တဲရင်ဆိုင်ရေးမဟာဗျူဟာတွေကိုတော့ပြောဆိုနေဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းကဒုက္ခသည်တွေရင်ဆိုင်နေရတဲ့လူသားချင်းစာနာမှုဆိုင်ရာအကျင့်အကဲတွေနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့ဆွေးနွေးဖို့အတွက်ကုလသမဂ္ဂရဲ့နိုင်ငံရေးလက်ထောက်အထွေမှုချုပ် Jeffrey Feldman ဟာဒီကနေ့တောက်ချန်နဲ့မြန်မာနိုင်ငံကိုရောက်မယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မတီဥက္ကဋ္ဌဒေါက်တာ Kofi Annan ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ချန်နဲ့ရခိုင်ရင်းနဲ့ပတ်သက်ပြီးအလို့သဘောဆွေးနွေးဖို့အတွက်ပြင်ဆင်နေချိန်မှာပဲလက်ထောက်အထွေမှုချုပ် Mr. Feldman မြန်မာနိုင်ငံကို9ရက်ကြာခီးသွားရောက်တာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံအလဲပိုင်းနဲ့မြောက်ပိုင်းဒေသတွေမှာဖြစ်ပွားခဲ့တဲ့ပြင်းထန်တဲ့ရေကြီးမှုကြောင့်အနည်းဆုံးလူပေါင်း54ဦးသေဆုံးပြီး39ဦးပျောက်ဆုံးနေတယ်လို့ဗီယက်နမ်နိုင်ငံသဘာဝဘေးအန္တရာယ်ကာကွယ်အေဂျင်စီကတောက်ကြံနေမှာကြေညာခဲ့ပါတယ်။ရေကြီးမြေပြုံးမှုတွေကြောင့်တစ်ပတ်အတွင်းမှာပဲအင်ဂျင်300ကျော်ပြိုကျပြီးနောက်ထပ်အင်ပေါင်း3,400လဲရေမြုပ်ပျက်စီးခဲ့ရပါတယ်။ကမ္ဘာမှာနန်းတဲ့အစီအစဉ်ဖြစ်ခဲ့တဲ့ထိုင်းပြည်ဘူမိပေါ်အဒူရတက်နဲ့ရွာဆိုင်ခဲ့တဲ့တနည်းပြအထိမ့်မှဖြစ်နေထိုင်းနိုင်ငံတဝန်းအောက်မေပေါ်အခမ်းအနားရချင်ပနေကြပါလေထိုင်းနိုင်ငံကရောမြန်မာနိုင်ငံသားတွေဟာလည်းထိုင်းပြည်နဲ့ရွာဆိုင်နဲ့နှစ်ပတ်လည်အထိမ့်မှဆူတောင်းကာရောပြပွဲတွေချင်ပနေပါလေ
တရင်အချင်းချုပ်ကိုဒေါက်ခင်မြတ်သက်ပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နက်ရှင်ကယ်လီဖြစ်ပါတယ်ဒီမှာရှားဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆင်လို့ခြင်းညနေ6နိုင်ခွဲနဲ့9နိုင်ထိဓာတ်ရိုက်ထုတ်လွှင့်ပေးသွားတာပါနောက်နိုင်ကြည9နိုင်ကနေ10နိုင်ထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်
This program has come to you from the Voice of America, Washington.